တရားနဲ့ဆက်ဆက်ပတ်သက်တဲ့အပိုင်းမှာမိမိတို့ရှိဘွားအားထုတ်နိုင်တော့တဲ့အတိုင်းဓာတိတော်ညွန်ကြားခဲ့ပြီးဖြစ်ပါတယ်သို့တော်လည်းပဲပြောရအနေငယ်လို့အလားတဲ့အပိုင်းကတော့ရှေးကပြောခဲ့ပြီးတဲ့အပိုင်းမှာခန္ဓာအရှိကိုဉာဏ်နဲ့သိဖို့အရေးအတွက်ရှေးဥစွာပြောခဲ့ပြီးဖြစ်ပါရှုခွက်ကိုတွေးအောင်ရှာရှုခွက်ရှာလို့တွေးရှိလာတဲ့အချိန်မှာအနိစ္စလက္ခဏာနဲ့ဆက်ဆက်ပတ်သက်လို့ရှုဘွားအထုတ်တဲ့နေရာမှာဖြစ်ပြကိုရှုဘွားစေတာဖြစ်ပါဒီကရည်ညွှန်းဥတီထားခဲ့တာကရင်ချင်းတနေရာမှာစူးစိတ်ပြီးတော့ရှုပွားအားထုတ်ဖို့လိုင်းငုံခဲ့တာဖြစ်ပါရင်ချင်းတနေရာမှာရှုွက်မတွေ့သေးရင်ရှုွက်ရှာတာဖြစ်ပါရှုွက်တွေ့လာပြီးပြီဆိုရင်တော့စူးစူးစိတ်စိတ်ကြည့်ပြီးတော့မှဆေးဆေးဆက်ဆက်တည်တည်ချချအကဲခါတာဖြစ်ပါတယ်စိတ်ရှည်ဆွဲတန်ဖို့လိုအပ်ပါတယ်တရားအလုံးဆိုတာသဘောဓမ္မရဲ့သဘောတည်အောင်လောက်ရတဲ့အတွက်ကြောင့်လွယ်လွယ်ကူကူနဲ့တော့မတည်နိုင်ပါတည်နေနေဆိုတဲ့ပုဂ္ဂိုလ်တွေကပရမီတက်ခံအားကောင်းတဲ့ပုဂ္ဂိုလ်ဒီနေ့အဖြစ်ပရမီလို့ပြောတာထက်စိတ်ဝင်စားမှုအားကောင်းတဲ့ပုဂ္ဂိုလ်စိတ်ဝင်စားမှုအားကောင်းတဲ့ပုဂ္ဂိုလ်ကပို့ပြီးတော့တွေ့နေတယ်စိတ်ဝင်စားမှုအားကောင်းပြီဆိုတဲ့အခါအားကောင်းရုံတည်းမဟုတ်ဘဲနဲ့ချိန်ဆညီမြအောင်ကြည့်တတ်ကြတဲ့ပုဂ္ဂိုလ်တို့အတွက်တော့ဖြစ်ဖြစ်နေဖို့တိုက်မခက်ခဲလာပါဘူးအချိန်ဆကိုညီညီမြမြညီအောင်ဟန်ချက်ညီအောင်ညီတတ်တဲ့ပုဂ္ဂိုလ်တွေအတွက်တော့အခက်အခဲမရှိပေမဲ့ဟန်ချက်ညီအောင်မညီတတ်အခက်အခဲတွေကြုံရတတ်တာဖြစ်ပါဟန်ချက်ချင်းနေဟန်ချက်နေနေညရမယ်တဘာဝဓမ္မကဘာလဲဆိုရင်တတာနဲ့ပညာဝိရိယနဲ့တမာတိအဲ့ဒီလေးခုဟာညရပါတယ်တတာတရားကတော့အလောတတော့ကိုလိုအပ်တာဖြစ်ပါတယ်တတာတရားဆိုတာကယုံကြည်မှုဆိုလိုခြင်းဖြစ်ပါယုံကြည်မှုကဘလို့ယုံကြည်ရမှာလဲဆိုမိမိကြိုးစားပွားများအားထုတ်ရင်စိတ်ပါလက်ပါလုပ်ရင်ရကိုရမှာပဲဖြစ်ကိုဖြစ်မှာပဲလို့ယုံကြည်တဲ့စိတ်ကိုရှေ့တန်းမှာတင်ထားမှာဖြစ်ပါယုံကြည်မှုအားကောင်းရင်ကောင်းသလောက်အခက်အခဲကိုကျော်လွှားနိုင်တာဖြစ်ပါယုံကြည်မှုအားနည်းနေရင်တော့ခက်ခဲတွေ့တဲ့အချိန်မှာခန္ဓာရည်စွမ်းအားနေနေတပါလေ။ယုံကြည်မှုအားပြည့်တဲ့ဆိုရင်တော့ခက်ခဲတွေတွေ့လာတဲ့အချိန်ဟာတိခံခြင်းယုံခံခြင်းတို့နဲ့ကြော်ဖြတ်ရတာဖြစ်ပါလေ။ခက်ခဲကိုဘာနဲ့ကြော်ဖြတ်ရတာလဲဆိုဝိရိယနဲ့ကြော်ဖြတ်ရတာဖြစ်ပါဝိရိယဆိုတာကဝီရရဲရှင်တယ်မဖြစ်သေးတာကိုဖြစ်နေပြီဖြစ်တဲ့တွင်အစ္ဆတဘိဉ္စညာမှာရှိတဲ့ကိလေသာနိဝရဏတရားဆိုတော့ကိုဖယ်ရှားတုတ်တင်ခြင်းကိစ္စဟာလည်းပဲဝိရိယရဲ့အလုပ်ပဲဖြစ်ပါတယ်မဖြစ်ပေါ်သေးတဲ့ဉာဏ်တမာတိနဲ့ဉာဏ်ကိုဖြစ်ပေါ်လာဖို့အရေးအတွက်ကျိုးစားကြုံကနာဟာလေဝိရိယပဲဖြစ်ပါတနည်းအားဖြင့်ခန္ဓာကိုယ်ကနေပြီးတော့ မညီမြသေးတာကိုညီမြအောင်တီးခံခြင်းယုံခံခြင်းတို့နဲ့ကြော်ဖြတ်တာဟာဝိရိယပဲဖြစ်ပါအဲ့ဒီဝိရိယဒီအောက်ခြေခံမင်းဆိုင်ရာယုံကြည်မှုရှိရှိသလောက်စွာအားမြင့်ပါတယ်ယုံကြည်မှုအင်အားတိုင်းရင်အခက်အခဲကိုလာသမျှအခက်အခဲကိုရင်ဆိုင်ဖို့အသင့်ပဲဖြစ်ပါယုံကြည်မှုအင်အားလည်းလိုသလိုဝိရိယအင်အားလည်းလိုတယ်ဒါပေမဲ့ဒီနေ့တုန်းကပြောခဲ့တဲ့အသေးဝိရိယအားကလိုအပ်သလောက်ရှိတာပဲကောင်းတယ်ပူလွန်သွားရင်အမျိုးစိတ်ကြီးများလာတတ်ပါတယ်မျောလင့်ချက်တွေပါလာတတ်တယ်ရက်ချင်တဲ့စိတ်တွေလိုချင်တဲ့စိတ်တွေပြင်းပြလာတတ်တယ်ရက်ချင်တဲ့စိတ်နဲ့လှုပ်တဲ့အချိန်မှာပြေဆုံးပါတက်တက်မရှုကြည့်နိုင်တော့ပဲနဲ့အနာဂတ်ကိုကြော်ကြော်သွားတတ်ပါလေအနာဂတ်ကိုကြော်သွားပြီဆိုတဲ့အခါမျောလင့်ချက်တွေများစွာနဲ့ဖြစ်ရကောင်းဆိုတဲ့စိတ်မျိုးနဲ့လှုပ်နေတာဖြစ်တဲ့အတွက်ဖြစ်မလာခဲ့ရင်စိတ်တက်ကြတယ်ဖြစ်အောင်လှုပ်နေတဲ့အချိန်မှာပြန်ကျဲပြီးတော့လွန့်ပြန်သွားတတ်ပါလေအဲ့ဒီလွန့်ပြန်ခြင်းပြန်ကျဲခြင်းဆိုတဲ့သဘောဖြစ်သွားတာဟာဝိရိယလွန်လို့ပဲဖြစ်ပါဝိရိယမရှိမဖြစ်လိုအပ်ပေမဲ့ဝိရိယလွန်သွားရင်ပြန်လွင်မှုဆိုတာဖြစ်တတ်ပါဝိရိယလွန်သွားရင်ဘာလို့ရတာလဲသမာဓိစိတ်ကိုစူးစိပြီးတော့အီးစီစီလေးခေါင်းအီးနဲ့ထားပြီးတော့တွေ့ကြုံလာတဲ့အခက်အခဲကိုအီးစီစီဖြေရှင်းရပါတယ်စိတ်ကိုငြိမ်အောင်ထားပါရှော်ပြီးထားစိတ်ကိုငြိမ်အောင်ထားရှော့အောင်ထားလိုက်တယ်ဆိုရင်ရှုွက်ဟာလည်းရှင်းလာပါလိမ့်မယ်စိတ်ကိုငြိမ်ငြိမ်ထားပြီးတော့လေ့ကျင့်ရတာဖြစ်ပါလေခေါင်းအေးအေးထားစိတ်ကိုငြိမ်ငြိမ်သက်သက်ထားအဲ့ဒါလို့ထားဖို့များတဲ့အချိန်ကကြတော့ရှုွက်ကပြည်ပြင်းလာတယ်ရှင်းလင်းလာအဲ့ဒီရှင်းလင်းလာပြီဆိုတဲ့အချိန်ကကြတော့ဒါအချိန်အစညီမြပြီဖြစ်ပါတယ်ပါနဲ့ပါညီမြပြီလဲဆိုတဲ့အခါဝိရိယနဲ့သမာဓိသည်ညီမြပြီဖြစ်ပါတယ်အဲ့ဒီနှစ်ခုကိုညိတက်ဖို့လိုအပ်တယ်ပြန်လွင့်နေပြီအယံကြီးပြန်လွင့်နေပြီဆိုဝိရိယလွန်နေပြီဖြစ်ပါတယ်တခါတည်းရန်ရတော့လည်းပဲအဲ့ဒီမှာစိတ်ကိုရှုွက်နဲ့ရှုချက်ရှုွက်နဲ့ရှုချက်တဲ့တဲ့တဲ့နေပြီမဲ့လို့ဂယုတစိတ်မလောက်ဘူးဆိုရင်အဲ့ချင်းငိတ်မိမှုတွေဖြစ်သွားတတ်တယ်ရော့လွန်းတဲ့အချိန်ကကြတော့အေးစီစီငိမ့်ငိမ့်တက်တက်နဲ့နေနေရုံမြလေးအတွေးမရှိဘဲနဲ့ငိမ့်နေရုံမြလေးနေလိုက်တာနဲ့ပါဖြစ်သွားတယ်လေဆိုတဲ့အခါဝိရိယအားနည်းသွားတဲ့အချိန်မှာအဲ့ချင်ငိမ့်မီမှုဆိုတဲ့ထိနမိတ်တာဝင်တတ်ပါလားအဲ့ဒါလို့ထိနမိတ်တာဝင်သွားပြီဆိုတဲ့အချိန်ကကြတော့ဝိရိယအားကိုနည်းနည်းထည့်ရပါတယ်ရှုွက်နဲ့ရှုချက်ကိတ်စီဖို့ရေးရှုွက်ကိုပေါ်ပေးတိုင်အောင်မှာဖြစ်ပါရှုွက်ကိုဘလူနီးနဲ့ဖော်ရမှာလဲဆိုရင်အားကိုနည်းနည်းစိုက်ရမှာအားနည်းနည်းစိုက်လိုက်တဲ့အချိန်ကကြတော့ဝိရိယအလုတ်လုတ်သွားတာဖြစ်ပါတယ်အဲ့ဒီအချိန်မှာဝိရိယကအလုတ်လုတ်တဲ့အချိန်မှာရှုွက်ထင်ရှားလာထင်ရှားလာတဲ့အချိန်ကကြတော့အဲ့ဒီရှုွက်အပေါ်မှာရှုချက်နဲ့ကွက်တိကွက်တိကိုက်နေပြီဆိုတာညီမြတယ်မကိုက်ဘူးဆိုရင်မညီမြပါဘူးကိုက်နေမှညီမြညီမြတယ်မညီမြဘူးဆိုတာဘယ်လိုသိရတာလဲဆိုရှုွက်နဲ့ရှုချက်ကြိုက်သလားမကြိုက်ဘူးလားဒါပဲအဲ့တော့ရှုချက်နဲ့မကြိုက်ဘူးပြန်လွင့်သွားပြီဆိုရင်ဝိရိယလွန်နေငိတ်ပြီးသွားပြီဆိုရင်သမာဓိလွန်နေအဲ့ဒီနှစ်ခုကိုညိတက်ဖို့လိုအပ်ပါတယ်ဓမ္မသာလဲလွယ်ကူသက်သာမှာဖြစ်ပါတယ်နောက်တစ်ခုကအဲ့ဒါလို့ရှုွက်နဲ့ရှုချက်တဲ့နေရေးအရွယ်ဒီနှစ်ခုကညိလို့ရပြီဆိုတဲ့အချိန်ကကြတော့ရှုွက်နဲ့ရှုချက်တက်တက်နေတဲ့အချိန်အဲ့ဒီအချိန်မှာတဏ္ဍာနဲ့ပညာလည်းညီမျှနေတာဖြစ်ပါတယ်တဏ္ဍာဆိုတဲ့နေရာမှာစောစောနားတုန်းကယုံကြည်မှုယုံကြည်မှုဆိုတဏ္ဍာလွန်သွားတယ်ဆိုရင်လည်းမိမိအနေနဲ့အခုမှဖြစ်ပျက်မြင်ခါစရှိသေးတယ်တခါတည်းကမိုက်ခနဲ့ရိုက်ခနဲ့ဖြစ်သွားတာငါသောတာပတ္တိမဲ့များဆိုင်ပြီလားဖိုများဝင်ပြီလားဒီလိုမိမိစိတ်ထဲမှာထင်တတ်ပါအဲ့ဒါလို့ထင်လာတဲ့အချိန်ကကြတော့တဏှာလွန်ကဲနေတဲ့အတွက်ကြောင့်ယုံကြည်မှုဟာ လွယ်မှားသွားခြင်းဖြစ်ပါတဒါလွန်ခဲ့ပညာနဲ့တလွဲယုံတတ်သည်ဆိုတဲ့အတိတ်ရှုွက်ကအခုမှရှုကာစားရှိသေးတယ်မိမိကိုမိမိသောတာပတ္တိမဲ့စိတ်သလိုလိုငိုက်ခနဲ့မိုက်ခနဲ့ဖြစ်သွားရင်အဲ့ဒါတလွဲဓမ္မယုံကြည်တတ်ပါတယ်စာမဲ့ရသလိုလိုမဲ့ပဲရသလိုလိုအဲ့ဒါလိုအထင်ကြီးသွားတတ်တယ်အဲ့ဒီအနေအထားမျိုးဖြစ်ပေါ်မဖြစ်ပေါ်ရအောင်ဆိုတာပညာနဲ့ရှေ့ရှေ့ရတာဖြစ်ပါတယ်ညာနဲ့မိမိအနေနဲ့ညီငွေမှုရှိပြီလားမရှိသေးဘူးလားဒါကိုဆက်ဆက်ရမယ်ညာနဲ့ရှုွက်နဲ့ရှုချက်ဘလောက်တဲ့အောင်ရှုနိုင်ပြီလဲရှုနိုင်ရင်ညီငွေတဲ့ညာဝင်ပြီလားမဝင်ဘူးလားဒါသုံးသပ်ရတာဖြစ်ပါသုံးသပ်ပြီးတော့ညီငွေတဲ့ညာမဝင်သေးဘူးဆိုရင်ဒါအရိယာမဲ့စိုက်တာမဖြစ်နိုင်ဘူးအရိယာမဲ့စိုက်တယ်ဆိုတာကညီငွေမှုအရင်ခန္ဓာကိုမရချင်မလိုချင်တဲ့အနေထားထိကြအောင်ရောက်ပြီးမှဆွန့်လွတ်တဲ့စိတ်ဓာတ်ဆိုတာပြင်းပြလာတာဖြစ်ပါဆွန့်လွတ်တဲ့စိတ်ဓာတ်နဲ့အာထုံမှညင်းငွေတဲ့ညံဆိုတာဖြစ်လာတယ်အဲ့လိုညင်းငွေတဲ့ညံဖြစ်လာတဲ့အခါအဲ့ဒီညင်းငွေတဲ့ညံဆွန့်လွတ်တဲ့ညံနဲ့ဆွန့်လွတ်နေတဲ့ဆွမ်းအားရှင်းရှင်းလင်းလင်းသိမြင်နေတဲ့ညံနဲ့ရှုပွားပါမှညံကိုရင့်ခွင့်ရှိတာဖြစ်ပါတယ်ဒီနေရာဒီအခြေအနေခန္ဓာကာလမှာဘာလဲဆိုရင်ပညာလွန်သွားရင်လည်းမဖြစ်ပါဘူးရှုွက်နဲ့ရှုချက်တစ်ထပ်တစ်ထပ်သေးမိနေဒီလိုရှုတာဖြစ်နေပါလက်နဲ့ဟိုလိုရှုလိုက်ခြင်းသေးတယ်ဟိုလိုရှုတာဟုတ်ပါလက်နဲ့ဟိုလိုရှုလိုက်ခြင်းသေးတယ်အဲ့ဒါကပညာလွန်နေတာဖြစ်ပါတယ်ဉာဏ်လွန်နေတယ်ဉာဏ်လွန်နေတယ်ဆိုလို့ရှိရင်လည်းပဲရှုွက်နဲ့ရှုချက်ဟာတစ်ထပ်တစ်ထပ်သေးကြအောင်မရှုကြည့်နိုင်တော့ပါဘူးဒါကြောင့်မလို့တတာနဲ့ပညာကိုညီမြအောင်ညှိရတာဖြစ်ပါတယ်။ညီမြဖို့ဆိုတာရှုွက်နဲ့ရှုချက်ကိတ်ညီမှုတထထထထထထထထထကိတ်ကိတ်ကိတ်ကိတ်ကိတ်နေတယ်ဆိုရင်ဒါတတာနဲ့ပညာဝိရိယနဲ့သမာဓိညီမြနေပြီဖြစ်ပါတယ်။အဲ့ဒီအချိန်မှာအလျှော့အတင်းလေးပုံမှန်အနေထားဟန်ချက်ညီညီလေးနဲ့ဝိရိယလည်းမလုံးရအောင်သမာဓိလည်းမလုံးရအောင်တဏှာလည်းမလုံးရအောင်ပညာလည်းမလုံးရအောင်အလုံးသောအခုပြောတဲ့မက်ခင်ရဲ့သဘောတရားတွေဟာညီပြီးယူသွားတာဖြစ်ပါတယ်ညီပြီးယူသွားတဲ့အချိန်မှာလေ့ကျင့်ရင်ပွားများရင်လေ့ကျင့်ရင်ပွားများရင်လည်းညီမြလာတဲ့အချိန်မှာရှုွက်နဲ့ရှုချက်ရှုွက်နဲ့ရှုချက်တထအထဲတထအထဲတထအထဲမိမိလာနိုင်ပါလားအဲ့ဒီအချိန်မှာရင်ထဲမှာရှုခိန်းထားတဲ့ရင်ထဲမှာရှိတဲ့တိတ်ဟာအခုတိတ်ရိုက်နဲ့ဖြစ်ပေါ်လာရိုက်ရိုက်ရိုက်ရိုက်ရိုက်ရိုက်ရိုက်ရိုက်ဆိုရိုက်ဆိုတစ်ခုဖြစ်ပြက်ရိုက်ဆိုတစ်ခုဖြစ်ပြက်အောက်ကနှလုံးသွင်းမှုလေးနောက်ကနေလိုက်ပေးရတာအသင့်နှလုံးသွင်းမှုလေးလိုက်ပေးရတာဖြစ်ပါဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်ဖြစ်ပြက်လို့ဒီလိုရှုပွားနေရမှာဖြစ်ပါတယ်အချိန်များစွာလေ့လာပွားများမှာဖြစ်တယ်မြတ်ဗုဒ္ဓကိုတော်တင်ကနေပြီးတော့ဘာဝိတာဘဟုလီကရာလို့အမိန့်ရှိတာဖြစ်ပါဘာဝိတာအကျိန်များစွာဘဟုလီကရာအကျိန်များစွာဘာဝိတာပွားများရမယ်ဘာဝိတာဘဟုလီကရာတလူလဲမိန့်ဆိုတော်မူပါတယ်နောက်ပြီးတော့ဒီအခုပြခဲ့တာကကာယ ानु ပသနာကိုအလေးပေးပြီးတော့မှရှုပွားခိုင်းတာဖြစ်ပါတယ်ရုပ်တရားကိုအတိတ်ကအလေးပေးပြီးတော့ရှုပွားစေတာဖြစ်ပါရုပ်တရားကိုအလေးပေးပြီးတော့ရှုပွားစေတဲ့နေရာမှာအခုကာယ ानु ပသနာလို့အမည်ရတာဖြစ်ပါတယ်ကာယ ानु ပသနာဆိုတာကကာယကကိုယ်ရုပ်တရားအနုပသနာဆိုတာကဂျိန်ဖန်များစွာထခါထခါထခါရှုပွားအားထုတ်ရမှာဖြစ်ပါထခါတလဲလဲထခါတလဲလဲဖြစ်ပြဖြစ်ပြဖြစ်ပြရိုက်ဆိုဖြစ်ပြရိုက်ဆိုဖြစ်ပြအဲ့ဒါလို့ကွတ်တီကွတ်တီကွတ်တီမိမိမိမိမိနေအောင်ရှုကြည့်ရတာဖြစ်ပါတယ်ရှုကြည့်ပါများလာတဲ့အချိန်ဘယ်အချိန်ပဲရှုရှုဒါဗိဒါဒါဗိဒါဒါဗိဒါဆိုတဲ့အခါမရှုချင်းတော့အောင်ပြင်းလာတတ်တာဒီလည်းရှိပါပြင်းလာတတ်တယ်ညှိငွေလာတတ်တယ်တခုခုမပျော်လာဘူးစိတ်ထဲမှာဆူဆူဆူဆူမရှိဘူး၆ကကဖြစ်လာတယ်တမျိုးတစ်ပုံဖြစ်လာတတ်ပါတယ်ထခါထခါရှုပွားတဲ့အချိန်ကကြတော့စိုးစိုးဆွတ်ဆွတ်မရှိဘဲနဲ့အဲ့ဒါလို၆ကကပြင်းရည်ရည်ဖြစ်လာတဲ့အချိန်မှာဘာလုပ်ပေးရသလဲဆိုတဲ့အခါနောက်ကနှလုံးသွင်းမှုလေးပြောင်းပေးရမှာဖြစ်ပါတယ် နှလုံးသွင်းမှုလေးကဘလို့ပြောင်းပေးရမလဲဆိုတဲ့အခါစောစောကရှိနေပြီတဲ့အဲ့ဒီမှာလောက်ခနဲ့ဆိုဖြစ်ပြက်လောက်ခနဲ့ဆိုဖြစ်ပြက်လို့ရှူဝါရင်ရှူဝါရင်ကလေဒီအချိန်ကြတော့ဒုက္ခဒုက္ခဒုက္ခလို့ဒီလိုရှူဝါရတာဖြစ်ပါတယ်ရှုွက်ကတော့ဒါပါပဲရှုချက်လို့ဆိုရတယ်နှလုံးသွင်းမှုလေးပြောင်းပေးရတာဖြစ်ပါအဲ့တော့နှလုံးသွင်းမှုလေးပြောင်းပေးလိုက်တဲ့အချိန်ကကြတော့ဒုက္ခဒုက္ခဒုက္ခလို့အမြဲတမ်းပေါ်နေပြီးတဲ့ပုဂ္ဂိုလ်ကိုညှဉ်းညွန်းပြီးတော့ပြောတာဖြစ်ပါမြေနံပေါ်နေပြီဆိုဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခနဲ့တလူရှုပွားနေရတာဖြစ်ပါတယ်ရှုပွားရင်ရှုပွားရင်နဲ့စောစောကနေပြီးတော့ပြင်းကြီးကြီးဖြစ်နေတဲ့စိတ်ဓာတ်တွေဟာစိတ်ဝင်စားသလိုလိုစိတ်ပါလက်ပါဖြစ်လာတတ်တယ်စိတ်ပါလက်ပါရှုတဲ့အခါမှာအခက်အခဲတွေတွေ့လာတတ်တယ်ဖြစ်ပျက်တစ်ခုစီဆက်ခနဲ့မြက်ခနဲ့ဆက်ခနဲ့မြက်ခနဲ့ထင်းထင်းရှားရှားဖြစ်လာတတ်ပါတယ်အဲ့ဒီအချိန်မှာမနေ့ခင်းတုန်းကလည်းပြောခဲ့ပြီးပါပြီတနေရာတည်းမှာကနေပြီးတော့မှရှုရကနေဖြန့်ပြီးရှုလို့ရပါတယ်ခန္ဓာကိုယ်အောက်ဘက်ကနေပြီးတော့မှထင်းထင်းရှားရှားတစ်ခုပေါ်နေတယ်ဆိုရင်ပေါ်လာတဲ့အရာကိုလည်းဖမ်းပြီးရှုလိုက်ရှုလိုက်တဲ့အချိန်မှာသွားပြီးတော့မှရှုရမယ်ရှုတဲ့အချိန်မှာလည်းပဲအဲ့ဒီပေါ်လာတဲ့အရာဖြစ်ပျက်ဖြစ်ပျက်လို့ရှုတာမဟုတ်ဘဲနဲ့ဒုက္ခဒုက္ခဒုက္ခလို့ရှုကြည့်ရတာဖြစ်ပါပူတဲ့သဘောလေးတွေ့လာတယ်အဲ့ဒါကိုဒုက္ခဒုက္ခဒုက္ခနှလုံးသွင်းပြီးတော့ရှုမကြခင်မှာပျောက်သွားပါလိမ့်မယ်ဘာလို့ခဏတည်းပျောက်သွားရတာလဲဆိုဒီမှာရှုစရာအိမ်သေးတစ်ခုကပြီးပြီးပြင်းပြင်းရှိပြီးပြီဖြစ်တဲ့အတွက်ကြောင့်နာကျင်ခက်ခဲမှုဟာကြာကြာရှည်ရှည်မခံတော့ပါဘူးပူမှုစူးမှုဟာကြာကြာရှည်ရှည်မရှိတော့ပါဘူးရှုကြည့်လိုက်ရင်ပျောက်သွားပါတယ်မကြသေးခင်အချိန်မှာပဲပျောက်သွားတယ်ပျောက်သွားရင်ချိန်မှပြန်ရှုရတာဖြစ်ပါပါနဲ့ဒူတလဲဆိုတဲ့အခါပင်ကူဥပမာလိုပါပဲပင်ကူများဟာအိမ်ဖွဲ့ပြီးတော့မှဟိုဖက်ဒီဖက်ကျူးတွေခက်ပြီးတော့မှအိမ်ဖွဲ့ထားတယ်ဖွဲ့ပြီးတော့အလဲကောင်ချက်မှထိုင်ပြီးတော့မှစောင့်နေတာဖြစ်ပါတယ်နဘေးကဟိုဖက်ဒီဖက်ကနေပြီးခက်လက်ထားတဲ့ကျူးတန်းကိုရင်ကောင်လေးလာပြီးတော့မှနိုင်အဲ့ဒီအတွင်းထဲကချက်တန်းကိုလှောက်ခါသွားပါတယ်လှောက်ခါသွားတဲ့အချိန်မှသွားပြီးတော့မှပင်ကူကဘယ်ဘက်ကလောက်ခါသလဲဆိုတာစူးစမ်းကြည့်တယ်စူးစမ်းကြည့်တဲ့အချိန်ကကြတော့အဲ့ဒီမှာဘယ်ဘက်ကလောက်အကောင်လေးလာမိရင်အဲ့ဒီကနေပြီးတော့မှဒီခက်လက်ထားတဲ့ကျူးတန်းကိုလာပြီးလောက်ခါပြီးညှိနေတယ်ညှိနေတဲ့အကောင်တွေ့ရင်ဖန်းစားဖန်းစားပြီးတော့မှအလဲကောင်မှချက်မှပြန်ထိုင်တယ်အချက်မှပြန်ထိုင်ပြီးတော့တခါတည်းအချင်းကောင်ချင်းကောင်လေးတွေကနေပြီးတော့မှလာရောက်ပြီးတော့အဲ့ဒီကျူးတန်းပေါ်လာညှိညှိရင်ဖန်းစားပြီးရင်အလဲကောင်ပြန်ထိုင်ပင်ကူရဲ့အလောက်ကဒီလိုလုံနေတာဖြစ်ပါတယ်အခုလည်းပဲထုံနေတူစွာပဲယောဂီတို့မြည်ဒီမှာပင်ကူလိုချက်ရမှာဖြစ်ပါတယ်တရားရှုတဲ့ရင်ထဲကနေရိတ်ရိတ်ရိတ်ရိတ်အပေါ်မှာပုံသေးထိုင်ထားရတာဖြစ်ပါတယ်နေရာသဘောမျိုးနဲ့နေရာချထားရတာဖြစ်ပါတယ်အဲ့ဒီနေရာပေါ်မှာအတိညာထိုင်ထားပြီးတော့ဖြစ်ပေါ်လာတဲ့နာကျင်မှုကြိုက်ခဲမှုတောင့်တမှုပူမှုစူးမှုအောင့်မှုအင်းမှုရမှုရမ်းမှုခန္ဓာကိုယ်တစ်ခုလုံးကနေပြီးတော့မှအထက်အောက်ဝဲရမှာထင်းထင်းရှားရှားဖြစ်ပေါ်လာတဲ့အာယုံတစ်ခုကိုသွားပြီးတော့မှရှုကြည့်ရရှုကြည့်လို့ပျောက်သွားပြီဆိုရင်ယင်မှာပြန်ရှုရတာဒါကအမြဲတမ်းရှိနေတဲ့ပုံကိုယ်ကိုဆိုလိုခြင်းဖြစ်ပါတယ်စတင်ပြီးတော့ဖြစ်ပျောက်ပေါ်ကပေါ်ခါစပုံကိုအဲ့ဒါလိုမလောက်ရပါဘူးတစ်ခုတည်းကိုနည်းနည်းပြင်းလာလောက်အောင်ရှုပွားပြီးမှထပ်ခါထပ်ခါရှုပွားပြီးမှဒီလိုရှုရတယ်ဆိုတာဒါကိုရှင်းရှင်းလင်းလင်းနားလည်ထားရမှာဖြစ်ပါအဲ့နဲ့အဲ့လိုရှုကြည့်ရင်နဘေးကိုရှုတဲ့အချိန်ကကြတော့လည်းပဲရရန်တဲ့သဘောပေါ်လာရင်လည်းပဲအဲ့ဒါကိုကြည့်ပြီးတိဒုက္ခဒုက္ခဒုက္ခလို့နှလုံးသွင်းရတာဖြစ်ပါအဲ့လိုအဲ့ဒီမှာပူရာလေးတွေ့ရင်လည်းဒုက္ခဒုက္ခလို့နှလုံးသွင်းမရှိတော့ဘူးဆိုရင်ချိန်လေးလေးမှာနှလုံးသွင်းရမှာဖြစ်ပါတယ်အဲ့လိုထပ်ခါတလဲလဲရှုပွားအာထုတ်ရင်အာထုတ်ရင်အာထုတ်ရင်ကနေဒုက္ခဒုက္ခဒုက္ခဒုက္ခလို့ရှုပွားအာထုတ်ဖန်များလာတဲ့အခါပါဖြစ်လာသလဲဆိုညင်းငွေလာပါဘဝဆိုတာညင်းငွေလာမှအမှန်ရောက်တာဖြစ်ပါလားတကယ်တော့ဘဝဆိုတာနှစ်သက်เสียမဟုတ်ပါဘူးတူတူရဲ့တဏ္ဍာမတဏ္ဍာကကာမကိလေသာတွေကိုကိလေသာတွေကနေပြီးတော့ချက်လေလွန်းမိုးထားတဲ့အတွက်ကြောင့်မိမိတို့ရဲ့ဘဝကိုလည်းပဲနှစ်သက်เสียလောကကိုလည်းပျော်เสียလို့ဒီလိုမြင်နေခြင်းပဲဖြစ်ပါခုလိုဝိပဿနာရှုပွားပြီးတော့ဒုက္ခလက္ခဏာကိုရှင်းရှင်းနှလုံးသွင်းကြည့်လိုက်တဲ့အချိန်ကကြတော့ ဘဝဆိုတာတကယ်တော့နှစ်သက်เสียမရှိပါပဲလားအချိန်နှိမ့်မှာဒုက္ခတွေနဲ့ဖြစ်စီနှိမ့်ဆက်နေပါပဲလားချိန်နှိမ့်မှာမြင်တာဖြစ်ပေါ်လာတာလဲဒုက္ခပြတ်သွားတာလဲဒုက္ခဒုက္ခဒုက္ခဒုက္ခလို့ဒီလိုရှုကြည့်နေရင်ပွားများရဲ့အာထုတ်ရင်းကနေရှုကြည့်ပွားများဖန်များလာတဲ့အချိန်ကကြတော့ထချင်းနေစိတ်ပေါ်လာတာလဲဒုက္ခထရတာလဲဒုက္ခထိန်ရတာလဲဒုက္ခလမ်းရတာလဲဒုက္ခသွားရတာလဲဒုက္ခလာရတာလဲဒုက္ခအဲ့ရတာလဲဒုက္ခစားရတာလဲဒုက္ခပြောရတာလဲဒုက္ခဆိုရတာလဲဒုက္ခတကောင်လုံးမှာဒုက္ခကြီးကြီးဖြစ်သွားပါလေနားထောင်ရတာတော့ကတိကောတော့နေတော့မှာပဲဘာလို့လဲဆိုတော့မိမိတို့လုံးဝမကြိုက်တဲ့အရာဖြစ်နေလို့ပါပဲဘုရားကချိန်အောင်လို့ဟောတာမဟုတ်ပါဘူးအမှန်အတိကိုအမှန်ရှိကိုဉာဏ်နဲ့သိအောင်ဟောတာဟောပြခြင်းပဲဖြစ်ပါတကယ်ကျူးစားပွားများအာထုတ်ကြည့်ဒုက္ခလက္ခဏာကိုရှုပွားရင်ရှုပွားရင်လည်းဉာဏ်အနေနဲ့ပြောရင်ဒီဉာဏ်ကဘာဉာဏ်လဲဆိုနိဗ္ဗိဒဉာဏ်လို့ခေါ်ပါတယ်နိဗ္ဗိဒဉာဏ်ဆိုတာစောစောနာတုန်းကပြောခဲ့တဲ့အဲ့ဒီမှဖြစ်ခြင်းပြက်ခြင်းကိုမြင်တဲ့ဥတ္တယဘယဉာဏ်အပြက်သက်သက်မြင်တဲ့ဘင်္ဂဉာဏ်ပြည့်လို့ခန္ဓာကိုယ်ကနေပြီးတော့ဘိယံအန္တရာယ်ဝိညာဉ်နေတဲ့အရာလို့မြင်တဲ့အတွက်ကြောင့်ဘယညာနောက်ပြီးတော့အပြစ်တွေကြီးကြီးမိမိဘဝခန္ဓာအပြစ်တွေကြီးတက်မြင်လာပြစ်တွေအပြစ်တွေကြီးတက်မြင်လာအဲ့ဒီမြင်လာတဲ့အချိန်မှာအဲ့ဒီမှာအာဒီနဝညာလို့ခေါ်ပါတယ်အဲ့တော့အာဒီနဝညာကနေပြီးတော့အခုညင်းငွေလာတဲ့နေဗိဏညာနိဗ္ဗိဏဉာဏ်ဆိုတဲ့ဒီနေရာမှာဉာဏ်ကတော့ခွဲချပြီးပြောပြမိမယ်လို့အဲ့ဒီမှာဘယဉာဏ်အတိနဝဉာဏ်နိဗ္ဗိဏဉာဏ်ဆိုတာစတိတ်သူ့မှာတခါတည်းဖြစ်နေတာဖြစ်ပါတယ်အဲ့ဒီအချိန်မှာဘဝမှာကောင်းကွက်ရှာလို့မတွေ့တော့ပါဘူးဒုက္ခကြီးကြီးထင်းလာတဲ့အချိန်ကကြတော့ဘဝမှာကောင်းကွက်လုံးဝမရှိပါဘူးကောင်းကွက်လုံးဝမရှိဘူးခန္ဓာကိုယ်ကမကောင်းဘူးပဲဆိုတာနားလည်လားအဲ့ဒီအချိန်ကကြတော့ခန္ဓာကိုယ်မကောင်းဘူးမကောင်းဘူးလို့စိတ်ထဲမှာလာဆွဲဆွဲမြင်းမြင်းထင်လာဒီခန္ဓာကိုယ်ကဒုက္ခတွေတွေးဖန်များလာတဲ့အချိန်ကကြတော့ကိုယ်ခန္ဓာမဟုတ်ဘဲနဲ့ဒီခန္ဓာဆိုပြီးလာတယ်ဒီမှာအသိဉာဏ်ပြောင်းသွားတာဖြစ်ပါတယ်ဒုက္ခလို့ရှုပွားအထုတ်ဖန်များမှတစိမ့်ဆန်ဆန်ရှုကြည့်နေတာဖြစ်ပါတယ်ဒုက္ခလို့ရှုဖန်မများရင်တစိမ့်ဆန်ဆန်မကြည့်နိုင်ပါဘူးမိမိတို့အနေနဲ့အဲ့ဒီမှာဒုက္ခဒုက္ခဒုက္ခဒုက္ခလို့ရှုပွားအထုတ်ရင်းကနေခန္ဓာတစ်ခုလုံးဒုက္ခကြီးတက်ဖြစ်သွားပါဒုက္ခကြီးတက်ဖြစ်လာတဲ့အခါကြီးရတဲ့အရာဟာအမြဲတမ်းစားလဲဒုက္ခသွားလဲဒုက္ခအိပ်လဲဒုက္ခနေလဲဒုက္ခထိန်လဲဒုက္ခလျောင်းလဲဒုက္ခပြောလဲဒုက္ခဆိုးလဲဒုက္ခကျင်ကြီးကျင်ငယ်ဆုံးရတာမှာအစအရာအလုံးဒုက္ခတွေကြီးဖြစ်သွားတဲ့အချိန်ခန္ဓာမှာဒုက္ခမှာတပါးလဲအခြားဘာမှမရှိပါပဲလားတသက်ဒုက္ခတသက်ပါဒုက္ခနဲ့ပေါင်းစပ်ဖွဲ့စည်းတည်ဆောက်ထားတဲ့ခန္ဓာကြီးပါလားတိခန္ဓာရှိနေသည်ွေကာလပတ်လုံးကတော့ဒုက္ခဆိုတာရှိနေအောင်ပါပါပဲခန္ဓာမရှိမှဒုက္ခကလုံမြောက်နိုင်ခွင့်ရှိမှာဒီသဘောကိုလမ်းစပေါ်လာတာဖြစ်ပါအဲ့ဒီအချိန်မှာဒီခန္ဓာကိုမလိုချင်တဲ့စိတ်တွေဖြစ်ပေါ်လာပါမရချင်တဲ့စိတ်တွေဖြစ်ပေါ်လာပါတယ်ဒီဒုက္ခကနေလွတ်မြောက်ခြင်းနဲ့ဆိုတော့မုံစီတုကမြတာညံလို့ဗုဒ္ဓမှာစာပေမှာရှိပါတယ်အဲ့ဒီမုံစီတုကမြတာညံဆိုတာကလင်းမြန်တစိလွတ်လေပြီးလွတ်လိုပြီးမုံစီတုကမြတာညံအလင်းအမြန်လွတ်ချင်တဲ့စိတ်တွေကျွတ်ချင်တဲ့စိတ်တွေပေါ်လာမှာဖြစ်ပါဒုက္ခဆိုတဲ့သဘောဝသဘောဟာဉာဏ်ထဲမှာထင်လာတဲ့အရာဖြစ်ပါခန္ဓာကိုယ်ပေါ်မှာပေါ်နေတာလေးသက်သက်ဟာဒုက္ခအစ်စ်မဟုတ်သေးပါဘူးအဲ့ဒီခန္ဓာကိုယ်ပေါ်မှာဖြစ်ပေါ်နေတာလေးရဲ့အရာကိုအကြောင်းခံပြီးတော့မှမိမိရဲ့အတိထဲကနေပြီးတော့မှအတိအမြင်ထဲကနေဒီယုံနာဟာဒုက္ခလို့သိလာတယ်ဤခန္ဓာဟာဒုက္ခလို့သိလာတယ်အဲ့ဒါလို့သိလာတဲ့အချိန်မှာညင်ငွေလာခဲ့ပါတယ်အလွန်အလွန်ညင်ငွေတကယ်လဲညင်ငွေဆရာကောင်းတဲ့လောကကြီးပါစောစောကပြောသလိုတဏှာရာဂကာမကိလေသာတွေထူပြောနေတဲ့အတွက်ကြောင့်လောကကိုကြည့်တယ်ဆိုရင်ပြောစရာဘဝကိုကြည့်ရင်နှစ်သက်ဆရာလို့ထင်နေတယ်အက ခုဝိပဿနာဉာဏ်ရှုပွားရင်ရှုပွားရင်ကနေဝိပဿနာဉာဏ်နေရှင်းသန်လာတဲ့အချိန်ကကြတော့ဘဝရဲ့ခန္ဓာမူရင်းကိုရှင်းရှင်းလင်းလင်းလေးတွေ့ရှိလာတဲ့အချိန်မှာဘဝရဲ့မူရင်းဆိုတာတကယ်တော့နှစ်သက်ဆရာမဟုတ်ပဲဒုက္ခသက်သက်ကြီးပါတကားဒီလိုနားလည်သွားပါအဲ့တော့ဒုက္ခသက်သက်ကြီးဖြစ်နေတဲ့ဒီခန္ဓာရဲ့သဘောဝဓမ္မသဘောကိုရှင်းသင်နေဖို့အရေးအားလည်းပဲနေစဉ်နဲ့အမျှကြွေးမွေးရတာတို့စောင်းရှောက်ရတာတို့ပြူစုရတာတို့လောက်ကိန်းပေးရတာတို့ဆောင်းရွက်ပေးရတာတို့ရေချိုးမှုဆော်ပေးရတာတို့ခြင်းကြီးခြင်းငယ်တုတ်တင်ရှင်းလင်းပေးရတာတို့ဖူဆော်ပေးရတာတို့အဲ့စောင်းနေပေးရတာတို့အစရှိသည့်အဖြစ်တွေဟာဒါတွေဟာခန္ဓာကိုပြုစုဆောင်းလျှောက်ပေးရတဲ့အနေအထားမှာဒုက္ခကိုတက်တက်ဆောင်းလျှောက်ထားသလိုဖြစ်နေတဲ့အနေအထားထဲမှာတွေ့ရပါတယ်အဲ့ဒီမှာခင်မင်မှုတွေလျော့ပါပြီးတော့ဘဝခန္ဓာရဲ့အပြစ်တွေကြီးပဲမြင်ပါတော့တယ်အဲ့ဒီအချိန်မှာခန္ဓာကောင်းကွက်ကိုရှာကြည့်လို့လုံးဝမရှိပါဘူးလုံးဝမရှိဘူးဆိုတာသူ့ကိုယ်တိုင်ကလည်းပြီးပြီးပြင်းပြင်းဆုံးဖြတ်ချက်ကြာသွားခဲ့ပြီဖြစ်ပါကြာသွားတဲ့အချိန်မှာခန္ဓာပကိုယ်ပေါ်မှာညစ်ကတွေ့ထားနေတဲ့တဏှာရာဂကာမကိလေသာတွေဟာအထိတ်အလျော့ကွာလျောသွားတာဖြစ်ပါတယ်။ကွာလျောသွားတဲ့အချိန်မှာဘာကိုမှလိုချင်တဲ့စိတ်မရှိတော့ပါဘူး။ဘာကိုမှရချင်တဲ့စိတ်မရှိတော့ပါဘူး။ဂုံဂုံပြောရရင်တော့ဟောဒီခန္ဓာရှိနေခြင်းကပင်လင်အပူသက်သက်ဖြစ်သွားခဲ့ပြီဖြစ်ပါတယ်။လောကထဲမှာရချင်မှုလိုချင်မှုဆိုတာပါတခုကိုမှမလိုချင်ပါတခုကိုမှမရချင်ခန္ဓာကိုယ်လည်းပဲအခုစွန့်လို့ရမယ်ဆိုရင်အခုချက်ချင်းပဲစွန့်ချင်းစိတ်တွေဖြစ်ပေါ်လာနေတာဖြစ်ပါတယ်စွန့်လို့လို့မရလို့သာလင်ကတိကတာထိန်ထန်ရတာဖြစ်ပါဝါခန္ဓာဆိုတာရုပ်ခန္ဓာကိုစွန့်လို့ရပေမဲ့နာမ်ခန္ဓာကိုဘာနဲ့မှစွန့်လို့မရပါဘူးဉာဏ်နဲ့မှစွန့်လို့ရတာဖြစ်ပါတယ်ဉာဏ်မှတပါနာမ်ခန္ဓာရဲ့သဘောဝကိုဘာနဲ့မှစွန့်လို့မရပါဘူးအဲ့တော့ဒီဉာဏ်နဲ့နာမ်ခန္ဓာကိုဉာဏ်နဲ့ညှိကပ်မှုမဖြစ်အောင်စွန့်လွတ်နိုင်ရေးအတွက်ပဲလေ့ကျင့်ပွားများအားထုတ်နေတာဖြစ်ပါဒီခါမှာဘဝကိုရှင်းသန်းနေတဲ့ဘဝအแทမှာအတိဉာဏ်ရှာဖို့တစ်ခုတည်တာလဲအတိကာလို့ဆုံးဖြတ်ချက်ကြာသွားခဲ့ပြီဖြစ်ပါဘဝသည်ဒုက္ခဒုက္ခနဲ့ရှုပ်ရှက်ခတ်နေတဲ့ဤဘဝတဲကနေပြီးတော့အတိညာမအမြမထုတ်တတ်ရင်ဘဝဟာဘာမှမဟုတ်ပါပဲလားလို့ရှင်းရှင်းလင်းလင်းနားလည်လာတာဖြစ်ပါတယ်အထူးသဖြင့်ဘဝခန္ဓာကနေအလွန်အလွန်ငြိမ်ဝေးလာဉာဏ်ရင့်လို့ငြိမ်ဝေးလာခြင်းဖြစ်ပါမိမိဝိပဿနာဉာဏ်ဘလောက်ရှင်းတန်တယ်လဲမရှင်းတန်ဘူးလဲဆိုတာဘလောက်ငြိမ်ဝေးပြီလဲဘလောက်မငြိမ်ဝေးဘူးလဲဆိုတာအဲ့ဒီပုံမှာမူတည်တာဖြစ်ပါတယ်ငြိမ်ဝေးတဲ့ဉာဏ်လာမှအမြင်ရှင်းတာဖြစ်ပါတယ်အဲ့ဒီအချိန်မှာမြင်ရတဲ့အမြင်ဟာကိုယ်ဘဝကိုယ်ခန္ဓာလုံးမဟုတ်တော့ပါဘူးတခြားလူတယောက်နဲ့အတူနေရတယ်လို့ပါပဲဘဝခန္ဓာကိုညစ်ကချင်းလည်းမရှိတွေ့တာချင်းလည်းမရှိတဲ့အတွက်ခန္ဓာကိုတစိမ့်ဆန်ဆန်မြင်သွားပါတယ်ငါခန္ဓာလုံးမဟုတ်ဘဲနဲ့ဒီခန္ဓာဆိုပြီးတော့မြင်သွားတယ်တခြားလူလုံးမြင်သွားတဲ့အခါအပြစ်ကိုအစွမ်းကုန်မြင်လာပါတယ်အော်ဘဝခန္ဓာဆိုတာဟာကြွေးရသလောက်ပေးရသလောက်အရာအလုံးဟာကြွေးမွေပြုစုစောင့်ရှောက်ထားပေမဲ့လည်းပဲပြန်လဲပြီးတော့တုံပြန်လာတဲ့အရာတွေဟာဒုက္ခနဲ့ပဲတုံပြန်တတ်ပါပဲလားဖြစ်ပေါ်လာတဲ့အရာဟာဒုက္ခကြီးသက်သက်ပါပဲလားအော်ဂျေစုရှင်ကိုဂျေစုရှင်ရဲ့လို့မှမသိတဲ့ခန္ဓာကြီးပါလားဒီလိုစိတ်ထဲမှာထင်းလာတတ်ပါကိုပြုစုစောင့်ရှောက်ရတဲ့အချိန်ကတုန်းကကောင်းကောင်းကောင်းကောင်းဆိုပြီးပြုစုတာခန္ဓာကပေါ်ပြလာတဲ့အရာကြတော့ကောင်းတာတစ်ခုမှမရှိဘူးအရာအလုံးပေါ်ပြလာတဲ့အရာအလုံးဟာမကောင်းတာတွေကြီးပေါ်ပြတယ်အဆိုးတွေကြီးပေါ်ပြတယ်အပြစ်တွေကြီးပေါ်ပြတယ်ဒုက္ခတွေကြီးပေါ်ပြတယ်ရှင်ရည်တွေကြီးတွေ့ကြောင်းအဲ့ဒီအခြေအနေရောက်သွားတဲ့အချိန်မှာအော်ဘဝဆိုတာဒုက္ခပဲဆိုအလွန်အလွန်ကြီးငွေလာတာဖြစ်ပါတယ်လုံးလုံးညင်းငွေလာတာဖြစ်ပါအဲ့ဒီညင်းငွေတဲ့ညံဝင်မယထဗုဒ္ဓညံလို့ဗုဒ္ဓဘုရားရှင်နေပြီးတော့ဆုံးဖြတ်ပါယထဗုဒ္ဓညံဆိုတာဟုတ်တိုင်းမှန်စွာသိနေတယ်အရှိအရှိတိုင်းသိနေတယ်ရှိတဲ့သဘောလေးဟာငါမဟုတ်သူမပါတော့ ငါလည်းမဟုတ်သူလည်းမပါခန္ဓာဟာခန္ဓာမြပဲယူယူလေးရှိနေတဲ့ခန္ဓာကိုရှင်းရှင်းလေးဖြစ်တဲ့ဉာဏ်နဲ့ပိန်ချပြီးတော့သိနေတယ်ဆိုရင်ကိလေသာကနေလွတ်လပ်ပြီးတော့ရှင်းလင်းနေတာဖြစ်ပါတယ်ဒီအသိဉာဏ်ရရှိရေးအတွက်မိမိတို့အနေနဲ့ဖြစ်ဖြစ်မမြင်ကြသေးတဲ့ပုဂ္ဂိုလ်တွေလည်းပဲဖြစ်ဖြစ်မြင်အောင်ယင်မာစုစိတ်ငယ်ထိတ်တွန်းတင်းဒီနှစ်ခုထက်ကတစ်ခုခုလောက်ရမှာဖြစ်ပါတယ်အဲ့ဒီအတွက်စတင်ပြီးတော့လေ့ကျင့်ပွားများအားထုတ်တဲ့အချိန်မှာဝင်လေထွက်လေကိုအခြေပြုပြီးတော့ဝင်လေထိပ်ပြက်ထွက်လေထိပ်ပြက်ဒါကိုအခြေပြုပြီးတော့မှအဲ့ဒီမှာဖြစ်ပြည့်မြတ်အောင်ရှုပွားအားထုတ်ကြပါစို့